ယူကရိန်းနိုင်ငံမှာတင်းရှောင်နေတဲ့ဖြုတ်ချခံသမ္မတဗစ်တဲယနူကိုဗစ်ဟာအစိုးရစန့်ကျင်ရေးဆန္ဒပြသူအများကြီးကိုတပ်ပစ်ခဲ့တာအပအဝင်ဆန္ဒပြပွဲတွေအတွင်းမှာကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့နိုင်ငံတကာပြစ်မှုတရားရုံး ICC မှာတင်ဖို့လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်ရုရှားကိုလိုလားတဲ့ခရီးမီးယားဒေသမှာမစ္စတာယနူကိုဗစ်ကိုနောက်ဆုံးတွေ့ရကြောင်းယာယီပြည်ထရေးဝန်ကြီးအာဆန်အဗာကော့ဖ်ကပြောပေမဲ့လေမစ္စတာယနူကိုဗစ်ဘယ်မှာရှိလဲဆိုတာနေရာအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒီတော့တွင်မှာပဲယူကရိန်းနိုင်ငံမှာညှဉ်းပန်းတဲ့အစိုးရအသစ်တရက်ဖွဲ့စည်းဖို့ကိုကြာလရင်းနဲ့အထိရွှေ့ဆိုင်းလိုက်ကြောင်းလွှတ်တော်ကအင်္ဂါနေ့အစောပိုင်းကကြေညာသွားပါတယ်ခေါင်းဆောင်အစ်တွေကိုလွှတ်တော်ကထုတ်ပြန်ကြေညာပေးရမယ်ဒီကနေ့အင်္ဂါနေ့မှာပဲလွှတ်တော်ဥက္ကဋ္ဌလည်းဖြစ်ယာယီသမ္မတလည်းဖြစ်တဲ့အလက်ဇန်ဒါတက်ချီနော့ဖ်ကအခုလိုမျိုးကြေညာသွားတာပါဒီလိုယူကရိန်းနိုင်ငံမှာညီညွတ်တဲ့အစိုးရအစ်တွေရဲ့ဖွဲ့စည်းဖို့ကြိုးစားနေတဲ့အလျောက်နိုင်ငံတကာရဲ့ထောက်ခံမှုခိုင်ခိုင်မာမာရရှိပါစေမယ်လို့ဥရောပသမ္မတ EU ရဲ့နိုင်ငံသားမူဝါဒရေးရာအကြီးအကဲကက်သရင်အက်ရှန်ကကတိပြုသွားပါတယ်KF မြို့တော်ကိုရောက်ရှိနေတဲ့ Miss Catherine Ashton ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။သုံးလကြာနိုင်ငံရေးဆန္ဒပြပွဲတွေဖြစ်ပွားခဲ့လို့စီးပွားရေးပြန်ပြီးတော့နလန်ထူအောင်လို့ဘလို့ကူညီမလဲဆိုတာကိုအနောက်နိုင်ငံတွေရဲ့ဗန်နာရေးအဖွဲ့အစည်းတွေနီးလန်းရှာနေကြတယ်လို့သူကပြောပါတယ်။ဒီလိုနိုင်ငံရေးပဋိပက္ခကနေရုံထွက်ဖို့ Ukraine ကကြိုးစားလှုပ်ဆောင်နေတာကိုရုရှားအနေနဲ့ခွင့်ပြုသင့်တယ်လို့ Miss Ashton ကတိုက်တွန်းသွားပါတယ်ရှင်။